ဟုတ်ကဲ့ပါဒီကတိမနဲ့မြေပုံမြို့နယ်ကြောက်မော်ရွာနီးမှာမြန်မာတပ်မတော်ရေသတင်းပေါ်နေစင်းနဲ့အေးအေးဖွဲ့တို့ကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့မြင့်မြင့်ဒေသခံရွာသားတွေကနေဆက်တွေ့ကြောင်းကြားလာကြောင်းမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
အဲ့တော့ဒီတခါနေပြတ်နေချေရပြီအနေချင်းလာကြမှာအဲ့မျိုးမျိုးနဲ့အမျိုးနဲ့လည်းကြာချောင်းပေါ်ရမြစ်ပေါ်အဲ့မြစ်ပေါ်လာပြီးတော့ကျောင်းပေါ်ထဲနေရာတော့ကတော့နေပြီးမရှိနဲ့အဲ့ကျောင်းပေါ်ကိုလမ်းပြတယ်လို့ပြောရတယ်။အဲ့လည်းမြေကမြောင်းနဲ့ချက်တစ်ဆယ်ကျော်တော့ပြတယ်ဗျ။အဲ့ချိန်မှာဒီတက်ဖို့ရလာပြီးတော့အဲ့ဒီကြီးနဲ့ပြတယ်လို့ဒီတခါနေကပြောတယ်။အဲ့ဒါနဲ့အဲ့မြေကလည်းပြန်ဆုပ်သွားတယ်ကျင်းပြည့်တဲ့တော့ကြောက်တော့ရတဲ့တော့ဟောအဝေးရတာကြည့်နေတာအမင်းကရဲ့အဲ့ဒီကျတော့ဒီသက်ခံလေးကပြောတာတော့တောင်ဆင်းကြီးပေါ့ကွာ
ဒီမိနစ်မှာမြန်မာရေသတင်းပေါ်နဲ့စည်းကံနေအေအေဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နေကြီးနဲ့ပြစ်ခတ်စဉ်အေအေဖွဲ့တွေကနေရေသတင်းပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြောင်းဥဖေတန်းကပြောပါတယ်ကျောင်းမော်ရွာသားတို့ကတော့အေအေဖက်ကနေရေသတင်းပေါ်ကိုပြစ်ခတ်ခဲ့ကြောင်းအတိပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ရတသင်းမောတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘူမူချုပ်စုံမင်းထုံးကိုဆက်တွေ့မိမြန်းရမှာခကြီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါရယ်အနောက်ပိုင်းတန်းစစ်သားချုပ်တမတော်ပြောခွေရဘူမူကြီးဝင်းစောဦးကိုဆက်တွေ့ရမှာအစီဝေးခံတဲ့ရောက်နေကြောင်းပြောဆိုပါရယ်ဒီကနေ့မြေပုံမြို့နယ်တွင်မြန်မာရေသတင်းမောနဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မနေ့ကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထဲမှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်အဲ
့ဒီဥစ္စာတော့ကျွန်တော်ရုံချုပ်ကတော့ကျွန်တော်စီကအဲ့ဒီကိစ္စအသေးစိတ်တောင်မှမပြောတာတူရမနေ့ကတော့အဲ့ဒီမှာဒီအမ်းမြို့နယ်ချင်းမှာတိုက်ပွဲဖြစ်တာရှိတယ်မဲတန်ကျိုးရွာမှာဒီအဲ့မှာအနောက်ပိုင်းကစစ်ဌာနရှုံးနေစီရင်မဆက်လက်ကီလိုမီတာကွာဝေးတာပေါ့အဲ့မှာဒီတိုက်ပွဲအချိန်ကတနားခွေးတော့ကြာတယ်ဆိုတော့ရန်သူဘက်ကတော့မသိဘူးအဲ့ကြားဆုံးတာရှိတယ်ဆိုတော့အဲ့ဒီနေရာတော့မှဒီနေ့လေးပဲတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတယ်ပုံနာကြောင်မျိုးနေဖြေးမှာခမီးရှင်ချောင်းကနတ်မှာဖြစ်တဲ့စစ်ကြောင်းနဲ့ကျွန်တော်တို့အဲ့ဒီမှာဒီပြန်ပြီးတော့ဖြစ်တာရှိတယ
်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကလည်းစစ်တွေမျိုးဆက်ရိုးကြချောင်းတဲမှာရပ်ထားတဲ့တမတော်ပိုင်ဆွဲရည်ရင်တစည်းကိုအေဘက်ကတိုက်ခိုက်ခဲ့လို့တတန်းနှူးကြဆုံးသူဦးတန်ရာရပြီးတင်မောလဲအနှဲငယ်ထိခိုက်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲမနေ့ကဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းခန္တုခကပြောပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်ဆိုပြီးအေအေဘက်ကပြောနေပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူး။တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်ရင်မှုဘူမှုချုပ်စော်မင်းထွန်းကတော့မနေ့ကဘူတီတောင်မြို့နယ်နဲ့ဘုံကျုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
။မနေ့ကတော့ဖြစ်တာရှိတယ်။မယုံတောင်ဘက်မှာဖြစ်တာရှိတယ်။ဘုံကျုံဘက်မှာရှိတယ်ဘုံကျုံကနောက်ခက်လာမသိဘူး
။မနေ့ကဘူတီတောင်မြို့နယ်ရှစ်ရှားတောင်နီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းမှာလက်လက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်အနီးနားကစီတောင်ကျေးရွာမှာအင်ချီပြည့်စုံမှုတွေရှိခဲ့တယ်လို့စီတောင်ရွာသားတို့ကပြောပါတယ
်။မနေ့ကစုံနိုင်လာမှာလေဒီတို့ရှောင်းဒီဘာကဆင်းလာတဲ့စစ်တပ်ကလေကျွန်တော်တို့ဒီစီတောင်ရွာကြီးတောင်ဖက်ကနေကြီးမှာလေကော့ပင်ကနေမှာလက်လက်ကြီးဆန်းထူကြဗျာရွာမှာတုံးလုံးတောင်ကြရဗျာကလုံးမလုံးကတော့အပန်းနေမှာထိလို့အလုံးစောက်ကိုကြီးမှာဒီအေးချီတော့အိမ်လေခါတော့တွေဖြစ်သွားတယ်ဗျာအေးခေါင်းပေါ်လေပေါက်ပြီးအများကြီးဖြစ်သွားတယ်
တိုက်ပွဲဖြစ်ပွားတဲ့ကြားကလေးကရွာသားတွေရွာကနေတိမ့်ချောင်နေတဲ့အတွက်လူထိခိုက်မရှိဘူးလို့သူကပြောပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းမှာဘူတီတောင်၊ရတိတောင်၊မြောက်ဦး၊ကြောက်တော်၊ပုံနှကျွန်း၊အမ်းမြွနယ်တို့အပြင်စစ်တွေနဲ့မြေပုံမြွနယ်တို့မှာလည်းတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားလာနေပါတယ်ခင်ဗျာ။